Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဂျွန်လ29ရက်တနင်္လာနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်တင်ပြနေပါပြီကျွန်မဆင်မြန်ပါပါရှင်ရုပ်သံနဲ့ပါတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3258နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့လဲထုတ်လွှင့်သွားမှာဖြစ်ပါရဲ့ရှင်။စကိုင်းတိုင
်အနေခတ်တဲ့ကြီးညင်းကြပါစေ။ဒီနေ့သတင်းတွေကတော့တောင်စားစုကြည်ကိုထောက်မှအခြေမချဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကစစ်ကောင်စီကိုဒီနေ့တိုက်တွန်းလိုက်ပါတယ်။ဂျာမနီနိုင်ငံမှာစတင်ကျပနေတဲ့ G7 ဆက်ဖွဲ့ထိပ်သီး9နိုင်ငံရဲ့တင်းလာနေဆွေးနွေးပွဲကိုယူကရိန်းသမ္မတဗိုလ်ဒီမာဇယ်လန်စကီကအွန်လိုင်းကနေပါဝင်တက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ G7 တို့တည်ကြတဲ့ကမ္ဘာ့အချမ်းသာဆုံးဒီမိုကရေစီ9နိုင်ငံကရုရှားအပေါ်ပိတ်ဆို့အရေးယူပွဲအသစ်တွေကိုချမှတ်လိုက်ပါတယ်။အဲ့ဒီလိုသတင်းတွေပါဝင်နောက်ဆုံးသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြမှာပါ။
စကိုင်းတိုင်းဗမောက်မြို့နယ်နဲ့ဒီအင်းတော်မြို့နယ်အဆက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ခဲ့တာမှာရွာသားတယောက်သေဆုံးခဲ့ပြီးတော့အရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးနေကြရပါတယ်
ဗမောက်မြို့နယ်ထဲမှာရှိနေတာကအင်းတော်နဲ့ဗမောက်အဆက်ပေါ့နော်ဒီနေ့လည်းလက်နဲ့ဒီနေ့ထူပါတော့ဟိုတောင်ကြီးပါလားတက်ဖြစ်ပြီးပါလားလက်နဲ့ဒီထူရတာမဲ့ပါနဲ့ဆိုတော့ပြီးရပြီးရနဲ့မှာကတနမှန်ပြီးပါသေးပါလားဗျ
စစ်ကောင်စီတပ်တွေနဲ့အတူရှမ်းပြည်အမျိုးသားတပ်မတော် SNL ကပူးတွဲတိုက်နေတယ်လို့ PDF တွေဘက်ကပြောပြီးမဲ့ SNL ဘက်ကတော့ငြင်းပါတယ်။ဒီအကြောင်းပြေဆုံးတဲ့အတူစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနဲ့စင်ကူးမြို့နယ်တွေဘက်မှာစစ်တပ်တွေဝင်ရောက်နေလို့ဒေသခံတွေစိုးရိမ်ထွက်ပြေးနေကြတဲ့အခြေအနေဒေါန်ဆန်းစုကြည်ကိုအချင်းချောင်မှာမထားဖို့အာဆီယံအထူးကိုယ်စားလှယ်တောင်းဆိုတာကိုစစ်ကောင်စီကပယ်ချခဲ့တဲ့အကြောင်းတွေကိုအခုညအစီအစဉ်တွေမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီနေ့လာနေညတိုင်းထုတ်လွှင့်ပေးနေတဲ့သတင်းတော့မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တတ်တက်ရောင်သတင်းလှအစီအစဉ်တွေကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တဲရောက်နေတဲ့သတင်းတွေကိုဦးတင်မောင်သက်နဲ့ကိုစော်ဝင်းလှိုင်တို့အခြေညာပေးကြပါမယ်ရှင်။
ဒေါ်ဆန်းစုကြည်ကိုထောက်မှအခြေမချဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကဒီပိုက်နောက်ပိုင်းသူ့ရဲ့မြန်မာခီးစဉ်မတိုက်မီမှာစစ်ကောင်စီကိုဒီနေ့တိုက်တွန်းလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရက်ဆိုခေါမ်ဟာဗိုလ်တပ်နဲ့မှာသူ့ရဲ့ဒုတိယခီးစဉ်ကိုစမှာဖြစ်တယ်လို့သူ့ရုံးရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီခီးဟာအာဆီယံဘုံသဘောတူညီချက်900အရာဖြစ်ပေါ်လာခဲ့တဲ့ခီးဖြစ်ပါတယ်။စစ်ကောင်စီကိုပိတ်ပို့လိုက်တဲ့စာထဲမှာအခုလိုတိုက်တွန်းလိုက်တာဖြစ်ပြီးမြစ်တောင်ကျူနာရှိထားဖို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းချမ်းဖြေရှင်းပြီးတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်ဖို့ပြန်လည်သိမြတ်အောင်ကြိုးပမ်းရမှာဒေါက်အောင်ဆန်းစုကြည်ဟာအရေးပါတဲ့အခက်အခဲမှာရှိနေတယ်ဆိုတာကိုမြန်မာပြည်သူတွေကဘာကဘာအသိမှပြုထားသူဖြစ်ပါတယ်လို့မစ္စတာပရက်ဆိုဟမ်ကပြောကြားကြောင်းထုတ်ပြန်ချက်မှာဆိုပါတယ်။ဘလိုပဲရှုပ်ထွေးသည်ဖြစ်စေပြည်ထောင်ကတခုကိုငြိမ်းချမ်းချမ်းနဲ့နိုင်ငံရေးအဖြေရှာရမှာပါဝင်ပတ်သက်သူတွေအားလုံးပါဝင်နိုင်တဲ့လောက်တာကိုင်တာတွင်တစ်ခုတော့ရှိရပါမယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောကြပါတယ်။မတ်လအတွင်းကသွားရောက်ခဲ့တဲ့သူ့ရဲ့ပထမခီးစဉ်ကိုမအောင်မြင်ဘူးလို့တက်ကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်။အဲ့ဒီခီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့သလိုတွေ့ဆုံဆွေးနွေးအဖြေရှာရေးလမ်းကြောင်းကလည်းပုံပေါ်မလာခဲ့ဘူးလို့ဝေဖန်သူတွေကထောက်ပြကြပါတယ်။အဒီလိုဝေဖန်ကြတာကိုသူနားလည်နိုင်ပါတယ်လို့မစ္စတာပရက်ဆိုဟောင်းကတော့ဆိုပါတယ်။တရားရုံးတွေကတော့ဒေါအောင်ဆန်းစုကြည်ကိုစီရင်ချက်ချပြီးဖြစ်တာကြောင့်ပြည်မှုဆိုင်ရာထောင်ကိုပြောင်းရွှေ့တာဖြစ်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်
။ဂျာမနီနိုင်ငံမှာစတင်တဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့တနင်္လာနေ့ဆွေးနွေးပွဲကိုယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီအွန်လိုင်းကနေပါဝင်တက်ရောက်ခဲ့ပါတယ်။ G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကယူကရိန်းကိုရေရှည်အတွက်ထောက်ခံကူညီပေးဖို့ရှိပြီးအမေရိကန်ပြည်ထောင်စုကတော့ယူကရိန်းအတွက်မြေပြင်ကနေဝေဟင်ပြစ်အစ်င့်မြင့်ဒုံးစနစ်ဝယ်ယူတဲ့အစီအစဉ်ကိုကြေညာဖို့လုပ်နေတာပါ။ရုရှားရင်နံစည်းကိုဈေးဖြတ်ကတ်တပ်ဖို့ရုရှားကွန်ပစ္စည်းတွေကိုအခွန်တိုးကောက်ဖို့ရုရှားအရာရှိတွေယူကရိန်းကျူးကျော်စစ်ပွဲကိုထောက်ခံတဲ့အဖွဲ့အစည်းနဲ့လုပ်ငန်းယာချီကိုတန်ခါပိတ်ဆို့မှုအသည့်တွေချဖို့သဘောတူညီချက်ကိုလည်းကြေညာဖို့ရှိပါတယ်။ဂျာမနီနိုင်ငံ Alps တောင်တန်းမှာ၃ရက်တာကျင်းပတဲ့ဒီထိပ်သီးဆွေးပွဲအတွင်းမှာရုရှားစစ်ဆေးကိုဈေးဖြတ်ကန့်သတ်တဲ့ကိစ္စပြပြနိုင်ဖို့လက်ဆက်သက်လှုပ်ဆောင်နေကြတာပါ။နောက်ပိုင်းမှာတော့ G7 ခေါင်းဆောင်တွေဟာထွန်းတိစစီးပွားရေးအခြေအနေရှိတဲ့နိုင်ငံ၅နိုင်ငံဖြစ်တဲ့အိန္ဒိယ၊အင်ဒိုနီးရှားတောင်အာဖရိကစင်နီဂေါနဲ့အာဂျင်တီးနားနိုင်ငံတွေရဲ့ခေါင်းဆောင်တွေလည်းတွေ့ဆုံပြီးဥရုယာတီပြောင်းလဲမှုတာစီရေးကိစ္စရပ်တွေစွန့်အင်လိုအပ်မှုနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကိုစန့်ကျင်ရမှာတင်းကြီးတင်းညွတ်ထဲရှိကြတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့လ်စ်ကတနင်္လာနေ့ပထမဆုံးဆွေးနွေးမှုမစတင်ခင်မှာပြောကြားခဲ့ပါတယ်ခင်ဗျာ။
American ပြည်တော်စုကရုရှားပေါ်ဘိတ်ဆို့အရေးယူမှုအစ်စ်တွေကိုတနင်္လာနေ့ကကြေညာလိုက်သလို G7 လို့တည်ကြတဲ့ကမ္ဘာအချမ်းသာဆုံးဒီမိုကရေစီ9နိုင်ငံကလည်းရုရှားရဲ့စက်မှုနဲ့နည်းပညာကဏ္ဍကလိုအပ်နေတဲ့ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပါဝင်ဘိတ်ဆို့ရေးယူမှုအစ်စ်တွေကိုချမှတ်လိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ရေဒိုဘတ်ဂျက်လိုအပ်ချက်တွေကို G7 နိုင်ငံတွေကကူညီဖို့စူးစမ်းနေပြီးအမေရိကန်ကအဲ့ဒီအတွက် 5.5 ဘီလီယံဒေါ်လာယူလိုက်ကြောင်းအင်ဂျီရောကပြောပါတယ်။ဘာသာရေးလူသားချင်းစာနာထောက်ထားရေးစီရင်တဲ့တန်တမာရေးကိစ္စတွေမှာစစ်ပွဲကြတဲ့လောက်ပံ့ပိုးကူညီမဲ့ရေရှည်လုံခြုံရေးဆိုင်ရာဂရိကဝတ်ကိုလည်း G7 တိုက်ပွဲတွေကယူကရိန်းကိုပေးလိုက်ကြပါတယ်။အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေထဲမှာရုရှားရဲ့စီရေးဆိုင်ရာနိုင်ငံတော်ပိုင်လုပ်ငန်းတွေ၊သုတေနအဖွဲ့အစည်းတွေ၊ဆုံးရှုံးသွားတဲ့လက်နက်တွေကိုပြန်လည်ဖြည့်ဆည်းနေတဲ့ပတ်သက်တဲ့လုပ်ငန်းနဲ့အဖွဲ့အစည်းတွေပါဝင်ကြပါတယ်။ရုရှားရဲ့ရွှေတင်ပို့မှုကိုလည်းအမေရိကန်ကပိတ်ပင်လိုက်ပါတယ်။ယူကရိန်းအခြေပိုင်းမှာတော့List tanks မြို့ကိုရုရှားကတနင်္လာနေ့မှာဆက်လက်ပစ်ခတ်နေပါတယ်။ဒီမြို့ဟာ Luhansk ဒေသမှာယူကရိန်းရဲ့နောက်ဆုံးခုခံရမြို့လည်းဖြစ်ပါတယ်။မြို့ရဲ့အပြည့်စည်တွေနဲ့ပတ်သက်ပြီးရုပ်ချက်ကကြီးကျရောက်လာခဲ့သလိုပါပဲလို့ Luhansk ဒေသအုပ်ချုပ်ရေးမှူးစာရေးဟိုက်ဒါကပြောပါတယ်။ခုခါမှာတော့ရုရှားက Luhansk ပြည်နယ်တစ်ခုလုံးကိုထိမ့်ချုပ်ထားလူနီးပါးဖြစ်နေပါပြီ
။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်ထိုးစစ်မှုမှာရုရှားတုံးကြီးတွေကိုကာကွယ်ဖို့နောက်ဆုံးမော်လေကြောင်းရန်ကာကွယ်ရေးစနစ်လိုအပ်ပါတယ်။လက်နက်တွေရယူရေးနဲ့ပတ်သက်ပြီးမိဖက်နိုင်ငံအနေနဲ့လည်းနေ့စဉ်အဆက်အသွယ်ပြုလုပ်နေပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီဇလင်စကီကပြောကြားသွားပါတယ်။မိဖက်နိုင်ငံအနေနဲ့တကယ်မိတ်ဆွေကောင်းဖြစ်တယ်ဆိုရင်မြန်မြန်လက်တွေ့လှုပ်ဆောင်ပေးဖို့လိုပါတယ်။ဘေးကအကဲခတ်ကြည့်နေုံနဲ့မပြီးပါဘူးလို့သူ့ရဲ့ညစဉ်ပြောကြတဲ့မင်းကမှတင်းငွေတွေနေညဇွန်လ26ရက်နေ့ညကပြောကြသွားခဲ့ပြီးရုရှားက24နာရီအတွင်းမှာပဲလက်နက်နဲ့82ချက်ပစ်ခဲ့တယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံမှာထိပ်သီးဆွေးနွေးပွဲကျင်းပနေကြတဲ့ခေါင်းဆောင်တွေအနေနဲ့ရုရှားရဲ့ရန်လိုကျူးကျော်မှုကိုတားဆီးနိုင်မယ့်အနေအထားရှိပါတယ်လို့လည်းသူကပြောပါတယ်။ရုရှားကပြီးခဲ့တဲ့သတင်းပတ်ကောင်မှာယူကရိန်းကိုလေကြောင်းတိုက်ခိုက်မှုတိုးမြင့်လှုပ်ဆောင်ခဲ့ပြီးနိုင်ငံအရှိချမ်းကမဟာဗျူဟာကျတဲ့ Severo Donetsk မြို့ကိုလည်းရုရှားလိုလားတဲ့တပ်ဖွဲ့တွေလက်အောက်အလုံးစုံကျသွားပါတယ်။ဂျာမနီနိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံများအစည်းအဝေးတက်ရောက်လာနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းနိုင်ငံ Kiev မြို့တော်ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မှုကိုရင်ညွှန်းပြီးဒါသူတို့လူရိုင်းဆန်တဲ့လုပ်ရဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19ကီလိုဟတ်တင်းငါးလင်းငါတုံညာပိုင်းဒိုမီတာ25ကီလိုဟတ်11803ညာပိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညာဘက်သတင်းတွေကို VOA ကကြေညာနေပါတယ်သရီးလင်္ကာနိုင်ငံမှာလောင်စာဆီပြတ်သွားပြီလို့သရီးလင်္ကာသတင်းစာ Daily Mirror ကပြောပါတယ်။တိုက်ပြည်မှာကြာနေသေးတဲ့ဓာတ်ဆီတန်1100နဲ့ဒီဇယ်တန် 9500 ဟာတရက်တောင်မခံဘူးလို့ Ceylon Petroleum Corporation အလုပ်သမားတမကကအမည်မဖော်လိုတဲ့သူတယောက်ကိုကူကပ်ပြီးသတင်းစာကရေးသားခဲ့တာပါ။တနင်္ဂနွေနေ့တုန်းကတော့သရီးလင်္ကာနိုင်ငံရဲ့လူဦးရေ22တန်းအတွက်ဓာတ်ဆီနဲ့ဒီဇယ်စုစုပေါင်းတန် 15000 ပဲရှိတော့တယ်လို့ထိပ်ပိုင်းရှာတာဝန်ရှိသူတို့ကပြောကြားခဲ့တာကိုကိုကပြီရိုက်တာသတင်းဌာနရဲ့သတင်းကပြောခဲ့ပါတယ်။လာမယ့်ရက်တွေမှာမရှိမဖြစ်လုပ်ငန်းတွေအတွက်အသုံးပြုဖို့ဖြစ်တယ်လို့ပြောပါတယ်။ဒီဘက်ကဆက်လို့သီရိလင်္ကာရဲ့လုပ်ငန်းတွေဟာရပ်သွားတော့မှာဖြစ်တယ်လို့ Daily Mirror ကပြောပါတယ်။အများပြည်သူတိုင်ပို့ဆောင်ရေးလုပ်ငန်းတွေလည်းရပ်လိုက်ရတော့မှာဖြစ်တယ်လို့သတင်းစာကဆိုပါတယ်။သီရိလင်္ကာနိုင်ငံဟာအကျွေးတွေကိုမပေးနိုင်တော့တဲ့အတွက်နိုင်ငံတကာကုမ္ပဏီတွေကနာမည်ပြည့်စီးရင်သွင်းထားပြီးလောင်စာဆီအစ်စ်မှားမယ်ဆိုရင်တင်သွင်းမဲ့ကုမ္ပဏီတွေအတွက်နိုင်ငံတကာဘဏ်တွေရဲ့အမှတ်ကံချက်လိုအပ်တယ်လို့သတင်းစာကဆိုပါတယ်။ဒီလိုလင်္ကာနိုင်ငံဟာငွေကြေးအကျပ်တဲရောလောင်စာဆီအကျပ်တဲပါကြုံတွေ့ရတာပါ။ဒီအတွက်လောင်စာဆီရရှိရေးဆွေးနွေးဖို့ဒီလိုလင်္ကာဆူရောကဝန်ကြီးညက်ကိုရုရှားကိုဆေလွတ်လိုက်တယ်လို့ AP သတင်းဌာနကပြောပါတယ
်။အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ဟာနိုင်ငံပြင်ပပုဂ္ဂလိကအာကာသစခန်းကနေပထမဆုံးအကြိမ်ဒုံးပျံတစ်စင်းအောင်အောင်မြင်မြင်လွတ်တင်လိုက်ပါတယ်။73မီတာရှည်လျားပြီးကမ္ဘာမြေပြင်ကိုပြန်ဆင်းသက်မဲ့ဒုံးပျံကိုဩစတြေးလျနိုင်ငံမြောက်ပိုင်းမှာအသစ်ဆောက်လုပ်ထားတဲ့အန်ဟမ်အာကာသစင်တာကနေတင်းလင်းလာနေကလွတ်တင်လိုက်တာပါ။လေပြင်းပြေးမိုးတဲနေလို့လွတ်တင်ချိန်ကစီစဉ်ထားရတဲ့2နာရီနောက်ကျခဲ့ရပါတယ်။ကြယ်တလုံးရဲ့အလင်းကအနီးကဂျိုးတွေပေါ်မှာတက်ရှိတွေရှင်သန်မှုကိုဘလောက်တက်ရောက်မှုရှိသလဲဆိုတာလေ့လာသိရှိနိုင်တဲ့အချက်အလက်တွေကိုဒီဒုံးပျံကစုဆောင်းပေးနိုင်မှုရည်ရွယ်တာပါ။ဒီလိုလေ့လာမှုကက ကဘာတောင်ဘက်ချမ်းမှာပဲပြုလုပ်လို့ရတာဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာဒီလိုမျိုးဒုံးပြန်ကို25နှစ်ကျော်ကာလအတွင်းအခုပထမဆုံးအကြိမ်လွတ်တင်တာဖြစ်ပြီးအဲ့ဒီနေရာကနေ NASA ကနေ3ကြိမ်လွတ်တင်မဲ့ပထမဆုံးထွက်ခွာသွားတဲ့ယင်လဲဖြစ်ပါတယ်ခင
်ဗျာ။ဂျပန်နိုင်ငံမှာရာသီဥတုပြပြလာတာကြောင့်ရက်စီမီလိုအပ်ချက်တိုးလာနေချိန်မှာပဲတူချုံမျိုးသူမျိုးသားတွေကိုစွန့်ရင်ချွေတာတုံးကြဖို့ဂျပန်ဆိုတာတာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်။ဒီနေ့မိုးရသည့်အကောင်အပူချိန်ပြန်တက်လာတာဟာ1952ခုနှစ်နောက်ပိုင်းအပူရန်ကိုအစောဆုံးပြန်ခန်းစားရတာပဲလို့မိုးလေဝသရာရှိတွေကပြောကြပါဗျ။မဖြစ်မနေလိုအပ်တဲ့အချိန်တွေမှာရက်စီမီသုံးနိုင်အောင်ကြိုတင်ချွေတာကြဖို့အထူးသဖြင့်အပူချိန်သက်သာတဲ့ညနေဘက်တွေမှာစွန့်ရင်လျှော့သုံးကြဖို့နဲ့လူတွေအပူချက်ဖျားနာတာတွေမဖြစ်အောင်ကြိုတင်ကာကွယ်ထားကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါဗျ။
အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာပြီးခဲ့တဲ့တနင်္လာအတွင်းလှုပ်သွားတဲ့ငရင်ကြောင့်သေဆုံးရတဲ့ကလေးအရေအတွက်အယောက်150ကျော်သွားပြီဖြစ်ပါတယ်။နှစ်ပေါင်း20အတွင်းအဆိုးဆုံးငလျင်ကြီးကြောင့်သေဆုံးရတဲ့ကလေးအနည်းဆုံး155ယောက်အပြင်ဒဏ်ရာရသွားတဲ့ကလေး250ကျော်တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေး UN OCHA အဖွဲ့ကဇွန်လ26ရက်နေ့ကပြောပါတယ်။ပြင်အား6ရှိတဲ့ငလျင်ကြောင့်ပါကစ္စတန်နဲ့ဆက်အနားကတောင်ထူထပ်တဲ့ပတ်တီကာနဲ့ခို့စ်ပြည်နယ်တွေကအိမ်နေပြိုကျကုန်ပြီးမြေပြိုတာတွေဖြစ်ခဲ့ပါတယ်ပတ္တိကပြည်နယ်ဂါယန်ခရိုင်ကအထူးအထင်အပြီးတည်ဆုံးတဲ့ကလေးအများစုဟာအဲ့ဒီဒေတာကဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဥတမောင်သားနဲ့ကိုဇော်ဝင်းလှိုင်တို့အကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းရဲ့ဂျွန်လ29ရက်တင်းတင်းလာနေညပဲအစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOA အစီအစဉ်တွေကိုည10နာရီအထိဖမ်းယူနားဆင်လို့ရနိုင်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးပါမယ်ရှင်ရောင်ဆန်းစုကြည်ကိုထောင်ထဲမှာမထားဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီပယ်ချခဲ့တဲ့သတင်းမပြောခင်မှာတော့စကိုင်းတိုင်းဘက်ကတိုက်ပွဲသတင်းတွေကိုအရင်ဆုံးပြောပြပေးပါမယ်စကိုင်းတိုင်းအထက်ပိုင်းဗန်းမောက်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေကြားဒီကနေ့မနေ့ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်အရသာတဦးသေဆုံးခဲ့တယ်လို့ယာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲမှာရှမ်းပြည်အမျိုးသားတပ်မတော် SN ကစစ်ကောင်စီတပ်တွေဘက်ကနေအတူတွဲတိုက်ခိုက်နေတဲ့အကြောင်း PDF ဘက်ကထုတ်ပြန်တာရှိပေမဲ့ SN ကတော့ညှင်းဆိုပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုငင်းချန်းပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသခိုင်းတိုင်းအင်းတော်မြို့နယ်အတွင်းမှာ KIA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဗမောက်မြို့နယ်ဘက်ကိုဆက်လက်ဝင်ရောက်လာတဲ့နောက်ဒေသခံ PDF တွေနဲ့ဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဗမောက်နဲ့အင်းတော်မြို့နယ်အစပ်မှာစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေနဲ့ဒေသခံ PDF တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာသားတို့သေဆုံးခဲ့ရတယ်လို့ကျေးရွာ၄ရွာလောက်ထွက်ပြေးနေရတယ်လို့ဗမောက်ဒေသခံတူကအခုလိုပြောပါတယ်
။အဲတို့တွေကဒီရှမ်းပြည်နဲ့စစ်ကောင်စီပေါင်းပြီးမှဒီစစ်ကြောင်းဖူးနေတာပေါ့နော်ဒေသခံကဝေးတက်တင်နေစစ်ကောင်စီဖြစ်နေတာပေါ့။ဗမောက်မြို့နယ်ထဲမှာဖြစ်နေတာကအင်တာနက်ဗမောက်အစပေါ့နော်။ဒီနေ့လည်းလက်နဲ့ဒီနေ့ထုတ်တာတို့ကဟိုတောင်ကြီးပါလားတဲ့ဖတ်ပြီးပါလေ။လက်နဲ့ဒီထုတ်ရတာနဲ့ပါနဲ့ဆိုပြီးရပြီးရနေမှာဟိုတနတ်မှန်ပြီးမှပြီးပါလားဗျ။စီမော်ရွာရောတောင်ကြီးရွာရောတဲ့ရွာလုံးပြီးရတာဟုတ်ကဲ့တောင်ပိုင်းမြက်ကပေါ့နော်ဒီသုံးတော်ပန်းတဲ့ညောင်မှာဒါတို့ကိုဖြတ်ပြီးသွားရတာဗျ။အဲထောင်ကြီးကြီးရောရှိမှာပေါ့ပြီးရတာ။တောင်အိမ်ပြည်ပင်လည်းပြီးတာပဲ။တောင်အိမ်ပြည်ပင်ရောဒီရောစီမော်တောင်ကြီးရွာရောအကုန်ပြီးရတာ။
စစ်ကောင်စီတပ်ကရွှေရွှဲမှာအလုံးလုံးကင်သူ20လောက်ကိုလည်းစစ်ကြောင်းနဲ့အတူခေါ်ဆောင်သွားတယ်လို့လည်းပြောပါတယ
်။ဒီရွှေရွှဲကဒီလိုလဲဖမ်းတယ်ဖမ်းပြီးတော့တော့ဟိုဒီကတိုင်းကလည်းကြက်ချက်အယောက်နဲ့တော့ခေါ်ရတယ်။ဖမ်းဆိုတော့တို့စစ်ကြောင်းအဆောက်ခေါ်ရတယ်တော်တော်ဝင်လို့ခေါ်ရတယ်အခုတော့ပဲကွန်မန်ဒါမတည
်ဘမောက် PDF တွေရဲ့ဘမောက် Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်တွေကကြောက်အိုင်ရွာကိုမီးရှို့ပြီးရွာသား30လောက်ကိုကြောက်အိုင်ဖုံးကြီးကျောင်းမှာဖမ်းဆီးထားကြောင်းနဲ့လက်နက်ကြီးပြစ်ခတ်တာကြောင့်ရာနဲ့ချီတဲ့ရွာသားတွေတိမ်းရှောင်နေရကြောင်းဗမောက်မြို့နယ်တောင်ပိုင်းကိုစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေပူးရဲစစ်ကြောင်းထိုးနေကြောင်းဖော်ပြထားပါတယ်။ဒီလ23ရက်နဲ့24ရက်နေ့တွေမှာတော့အင်းတော်မြို့နယ်မန်ထုံနဲ့မင်းကုန်းရွာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်မင်းကုန်းရွာကပြည်သူတွေဟာမော်လူးနဲ့အင်းတော်ဘက်ကိုတိမ်းရှောင်ခဲ့ရတယ်လို့အင်းတော်ဒေသခံတူကပြောပါတယ
်အတိကတော့မင်းကုန်းရွာရှောင်းတာပေါ့နော်အဲမင်းကုန်းရွာကနေပြီးတော့အဲမော်လူးတို့အင်းတော်တို့အဲအဲ့ဒီဘက်တွေနိစ္စရာရွှေမျိုးတွေရှိတဲ့ဆိုတော့အဲ့လိုမျိုးရှောင်းနေကြတာဆိုအဲလူဦးရေကသူကအင်ဂျီ160 180လို့ပြီးတော့တစ်ထောင်နဲ့ကျော်မှတ်တယ်ပြန်ရောက်တဲ့လူတွေလည်းပြန်ရောက်ခဲ့ကြပြီပေါ့ဟောအများစုကတော့မရောက်သေးဘူးဟော
ဒီလ24ရက်နေ့ကတော့ PDF တွေကလန်ခီမှာတိုက်ပွဲဖြစ်နေတာကြောင့်အင်းတော်ဗမောက်လန်းကို24နိုင်ပိတ်ထားခဲ့ပါတယ်။ဒီလ26ရက်နေ့ကတော့ပင်လယ်ဘူးမြို့နယ်ပလူတာရွာဘက်မှာလဲစစ်ကောင်စီနဲ့ SNA ပူးပေါင်းတပ်တွေနဲ့ပင်လယ်ဘူး PDF တပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းဖြန့်ချီတာတွေရှိပါတယ်။စစ်ကောင်စီနဲ့ SNA ပူးတွဲတိုက်ခိုက်နေတယ်ဆိုတာကိုမေးမြန်းနိုင်မှုစူးစမ်းခဲ့ပေမဲ့လည်း SNA တာဝန်ရှိသူတွေကိုဆက်သွယ်လို့မရသေးပါဘူး။The Voice of Shani လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီတပ်ဘက်ကသူတို့ပါဝင်တိုက်ခိုက်နေတယ်ဆိုတာဝါရဖြန့်ချီမှုတတ်တတ်တာဖြစ်တယ်လို့ SNA ဘက်ကတုံ့ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဗမောက်အင်းတော်နဲ့ပင်လယ်ဘူးဒေသအတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
ဒါကတော့စကိုင်းတိုင်းအထက်ပိုင်းဗမောက်မြို့နယ်ဘက်ကအခြေအနေပါစကိုင်းတိုင်းလေးကပဲဒီကလေးမြို့နယ်တောင်ပိုင်းတင်သားကျွရမှာတော့စစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲနေကြတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်မှာကိုဒေသခံတွေစိုးရိမ်ပြီးတော့ဘေးလွတ်ရာကိုရှောင်ပြေးနေကြပါတယ်စင်ကူမြို့နယ်ကျတ်တူရွေးရွာမှာဝင်ရောက်တပ်ဆွဲနေတဲ့အင်အား150လောက်ရှိတဲ့စစ်ကောင်စီတပ်တွေကတော့ဝက်လက်နဲ့စင်ကူမြို့နယ်အဆက်ကရှေးရွာတွေကိုဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေပြီးတော့နေအိမ်တချို့ကိုလည်းမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမခင်ဖြူထွေးတင်ပြပါမယ်ရှင်
။ဇွန်လ28ရက်ဒီကနေ့မနက်8:00လောက်ကကလေးမြို့နယ်တောင်ပိုင်းတင်သားရှေးရွာဘက်ကိုအင်အား50လောက်ပါတဲ့စစ်ကောင်စီတပ်တွေရွာထဲဝင်လာတပ်ဆွဲလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့တင်သားရွာကတန်ကတော်တပားက VOA ကိုအခုလိုမိန့်ပါတယ်။
ကျောင်းကတော့ဒီနေ့မှဝင်လာရောဝင်လာတော့ဒီနေ့မျိုးကျင်းစနေပေါ်ကျတော့မှာရောဝင်လာရောတရားတရားတော့ခေါင်းဆောင်နေမှရှောင်းတော့တယ်ဒီရောဒီကိုနည်းနည်းလေးဝေးရနေတယ်ရှောင်းကြတာဒီလိုရမှာရောင်းရတဲ့ဆက်လာတော့ကအဲဒီတိုက်ပွဲကြီးဖြစ်ပြီးတော့ဒေတာခံနေတခြားကြည့်ကြရတယ်အခုကတလားလည်းပဲရှောင်းမှာအခုကဒါတိုက်ပွဲကဖြစ်ကနေသူကျချင်းကြောင်းလာတာ
ပြီးခဲ့တဲ့မေလ3ပိုင်းလောက်ကတင်သားကြီးရွာမှာတိုက်ပွဲတွေဖြစ်လို့ဒေတာခံတွေဘေးလူရကိုထွက်ပြေးခဲ့ကြရပြီးအခုတခါဒေသအခြေအနေပြန်လဲတည်ငြိမ်လာလို့ဆိုပြီးနေရက်ကိုပြန်လာကြတာပါအခုတလလောက်အကြာမှစစ်တပ်တွေရွာထဲကိုဝင်လာလို့ထပ်ပြီးတော့ပြေးကြရတယ်လို့တန်ကားတော်ကမိန့်ကြပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာအင်အားလုံးရင်းနဲ့စစ်ကြောင်းထိုးတရွာဝင်တရွာထွက်နေမြေရှင်းလင်းလုပ်နေပြီးရွာတွေကိုမိရှုဖျက်ဆီးနေတယ်လို့ရွာကန်တွေကပြောပါတယ်ပြီးခဲ့တဲ့မေလတွေကကလေးမျိုးနယ်တောင်ပိုင်းကရှားဖိုးရွာအရှိစီရွာရေရှင်ရွာစတဲ့ကြီးရွာတွေမှာရာနဲ့ချီတဲ့နေအိမ်တွေမိရှုဖျက်ဆီးခံရတယ်လို့မကြသေးခင်ကပဲဒီရွာကန်တွေက VOA ကိုပြောဆိုထားခဲ့ပါတယ်။စစ်ကောင်စီတပ်တွေဟာထိုးစစ်ဆင်နေပြီးရှင်းလင်းရေးလုပ်ရင်းဒေသခံကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲတွေမကြခဏဖြစ်ပွားလေရှိပါတယ်။ဒါကြောင့်စစ်တပ်တွေအခုလိုရွာထဲဝင်တက်ဆွဲပြီးတိုက်ပွဲဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြတာလို့တင်သားရွာတန်ကတော်ကမိန့်ကြပါတယ
်။ကျေကံပြီးတော့မှရောခံတက်လို့ပြီးတော့မှတိုက်ပွဲဖြစ်မှာတော့ဒီကတော့တော့ဆွေးနေတာပေါ့မဆိုင်တဲ့သူတွေဆိုင်တဲ့သူတွေဖြစ်မှာဆွေးနေတာ။အဓိကမျက်နှာရင်လို့ရှင်ကြွားရနေမှာဟုတ်ကိုရမှာဖြစ်ရင်အဲ့ချက်တော့လူတွေဒီဆွေးရကြတယ်နိ။ဆောက်ရရတစ်ဖက်နဲ့တစ်ဖက်ဒီဒီလေးလေးတွေဖြစ်တာတော့ကိုရရမကဘူး။ဆားရရပြီးတော့ဒီဒီကတော့အေးကျွန်တော်နေရမှာပေါ့အဲ့ဒါလည်းပြောနေတာ။
ကြပြင်မရယာညို့နယ်ဘက်ကနေဝင်လာတဲ့စစ်ကောင်စီတပ်အင်အား150ဝန်းကျင်လောက်ဟာလဲစင်ကူးမြို့နယ်ကျက်တူရွေးရွာမှာတပ်ဆွဲထားပြီးဝက်လက်နဲ့စင်ကူးမြို့နယ်အဆက်ကကျေးရွာတလျှောက်မှွေနောက်ပြီးစစ်ဆေးဖမ်းဆီးရာတွေလုပ်နေတယ်လို့နေအိမ်တချို့ကလည်းမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကိုနဂါလေးကပြောပါတယ်
။25ရက်နေ့ညနေပိုင်း9:45မိနစ်ကျန်ကကျွန်တော်တို့အဲဒီကောက်ရိုးပုံစင်ကူးမြို့နယ်ကောက်ရိုးပုံရွာကိုမီးရှို့တယ်အဲ့ဒီတော့အကောင်ကြီးကောက်ပေါ်ရာကိုဘုတော်သုံးပြီးတော့ရှုပ်ပြီးကျွန်တော်တို့အပြန်ကြတော့7:15မိနစ်မှာကျွန်တော်တို့တင်းရွာမှာရှိတဲ့အိမ်တွေကိုမိတ်ရှုပ်တယ်။ရှိတဲ့အိမ်တိုင်းရှင်ကိုလည်းခတ်ပါလေကျွန်တော်တို့သတင်းချတယ်မှာကျွန်တော်တက်တူရွာကိုကျွန်တော်တို့9:00ခန်းလောက်ကခုမိရှုပ်တော့ခုချိန်ဒီမိခိုးတွေကိုမင်းနေရသေးတယ်
။စစ်ကူမျိုးနယ်ကကျက်တူရီကျေးရွာထဲမှာတက်ဆွဲကြတဲ့စစ်ကောင်စီတက်တွေဟာအနီးဝန်းကျင်ရွာတွေကိုမော်တော်ကားတွေနဲ့လှည့်ပတ်ပြီးစစ်ဆေးနေတယ်လို့တန်တရားရှိသူတွေကိုလည်းဖမ်းဆီးစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီတဝိုက်ကကြေးရွာတွေကိုလှည့်လည်စစ်ဆေးနေစမှာနေအိမ်တချို့ကိုမိရှို့ခဲ့ရမျိုးတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအတွင်းမှာတော့တိုက်စစ်ဌာနချုပ်တရှိရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်မပင်ပလဲ6ဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတနေ့ဝန်းကျင်ရှိနေပါပြီ။PDF ကာကွယ်ရေးတပ်တွေဟာကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေပြည်တော်ရှင်းလင်းစစ်ဆင်မှုတွေတိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ရှင်
ဒါကတော့စကိုင်းတန်းဘက်ကအခြေအနေပါအခုတခါတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပါအောင်မယ်ကရင်ပြည်နယ်သထုံခရိုင်ကကရင်ယူတပ်မဟာတင့်နယ်မြေဖြစ်တဲ့သထုံမြို့နယ်ထဲမှာရှိတဲ့ထုံးဖိုလေးချေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့လက်နက်တွေနဲ့ပစ်ခတ်တာရွာကိုမိရှူရာနဲ့ရွာသားတွေကိုတတ်ဖြတ်တာတွေလုပ်နေတယ်လို့ကရင်ငင်းချင်းရဲ့အထောက်အကူပြုကွန်ရက် KPSN ကပြောပါတယ်ထုံးဖိုလေးချေးရွာသားတွေအပြင်အနီးအနားကဒေသခံ1000ကျော်ဟာလဲစနေနေ့ကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူတို့ကပြောပါတယ်ထိုင်းချီဆိုင် VOA သတင်းတောင်မယေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပါမယ်ရှင်
ကရင်မျိုးသားစီယုံထိန်ချုပ်ရာတပ်မတင်နေမြေထဲမှာပြီးခဲ့တဲ့စနေနေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာခဲ့ပြီးတဲ့နောက်ထုံးဖိုလေးရွာကိုမီးရှို့ပြီးအဲ့ဒီဒေသခံရွာသား9ဦးထက်မနည်းကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ရွာသားတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ကရင်ငင်းကြီးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကလည်းအခုလိုအတည်ပြုပြောကြားခဲ့ပါတယ်
ဟုတ်ကဲ့ရွာမီးရှို့ခံရတာတော့ဟိုကတွေ့တယ်ပေါ့နော်တိရော့ဗီဒီယိုထဲမှာလည်းတွေ့တယ်ပေါ့နော်ဒီကလည်းစစ်တပ်တွေကဟိုအလုံးတက်လာတယ်လေဒီလိုဟိုရွာသားတွေအတခံရတာရှိတယ်ပြီးတော့အခုကတော့ဖြတ်ပြေးရွာသားတွေကဖြတ်ပြေးရတယ်ပေါ့နော်ဒီအခုဆိုရင်အဲ့လိုမျိုးရွာတွေရလုံးမီးရှို့ခံရတာရှိတယ်အခုဆိုရင်တစ်ပေါင်းကျော်ရှိပေါ့နော်တစ်ပေါင်း50အဲ့တော့တောင်မှတက်ခုလို့တောင်မှတက်ခု
အမျိုးသမီးတွေပါဝင်တဲ့ကျေးရွာသား9ဦးထက်မနည်းတက်ဖြတ်ခံရတယ်ဆိုပြီးထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတွေကဆိုပါတယ် KNU တပ်မှတက်ထိန်းချုပ်ရာနယ်မြေထဲမှာကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ပွားနေပါတယ်သထုံခရိုင်သထုံမြို့နယ်ကထုံးဖိုလေးရွာကိုစစ်ကောင်စီတပ်တွေကစစ်ကြောင်းထိုးလာတဲ့အချိန်မှာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေထွက်ပြေးနေရသလိုတိုက်ပွဲတွေဖြစ်တိုင်းစစ်ကောင်စီဘက်ကဒေသခံကြေးရွာသားတွေကိုပိတ်မတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းကရင်ငင်းညာရဲ့အထောက်အကူပြုကွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကအခုလိုပြောပါတယ
်။စစ်တပ်ကတရားနာမှာဆိုတော့ဆက်တက်ဖြစ်တယ်ရောအိုးတက်ကွယ်လဲဆက်တက်ဖြစ်တယ်ပြီးတော့ရွာသားတွေကလည်းဆက်တက်အလင်းရဲ့ RDP ဟိုဒီလိုထည့်ပြရတာဆက်ပြေတော့ပြန်လိုက်ထည့်ပြလိုက်ပြန်လိုက်အဲ့ဒီဆိုတော့အမျိုးသမီးတွေလည်းအဲ့လိုမျိုးဟိုဘော်တာဟိုရှေ့အနေနဲ့ဖန်ခံရတာရှိတယ်ပေါ့နော်ရွာမှာလည်းသူတို့မခဲလေသူကရွာမှာပြီးတော့ဒီဟိုမဲလေပြီးတော့တောင်ရတယ်ဆိုဟိုရွာသားတွေရှိတဲ့နေရာမှာပဲသူကပြန်ထားတယ်
ကျော်လ25ရက်နေ့တုန်းကတော့တထုံခရိုင်တထုံမြို့နယ်အတွင်းကထုံးပေါ်လေးကျေးရွာကိုစစ်ကောင်စီနဲ့နေကြားဆောင်တပ်အင်အား300လောက်ဝင်ရောက်လာပြီးကျေးရွာတွေကဖုံကြီးကျောင်းနဲ့လူနေအိမ်တွေကိုစတင်မီးရှို့ခဲ့တယ်လို့ဒေသခံအမျိုးသမီး2ဦးအပါအဝင်လူ5ဦးကိုပြစ်သက်သွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတွေကိုကိုးကားပြီးကရင်သတင်းစင်မှာလည်းရေးသားဖော်ပြထားပါတယ်။အဲ့ဒီနေ့မှာပဲထုံးပေါ်လေးကျေးရွာကအိမ်ပေါင်း100ကျော်မီးလောင်သွားပြီးဒေသခံတွေဟာလည်းထောင်ထဲချပြီးထွက်ပြေးခဲ့ရပါတယ်။ကျွန်လာ23ရက်နေ့ကလည်းဘီလင်းမြို့နယ်တဲကအစူးချောင်းကျေးရွာတဲကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မိခင်နဲ့ကလေးနှစ်ဦးသေဆုံးသွားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုလုံးမှတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးအခုဆိုရင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်အရေးအတွက်ဟာ3,900ထိရှိလာပြီဖြစ်ကြောင်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။
VOA သတင်းတော်မအေးမှသတင်းပို့ခဲ့တာပါရှင်။ VOA မြန်မာဝိုင်းရဲ့ဂျွန်လ29ရက်တင်းလာနေညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒေါအောင်ဆန်းစုကြည်ကိုအချင်းတောင်ထဲမှာဆက်မထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရော့ခ်ဆွန်ဟောင်းကတောင်းဆိုတာကိုလက်မခံနိုင်ဘူးလို့စစ်ကောင်စီကတုံ့ပြန်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အသက်အရွယ်နဲ့ချမ်းမာရေးကိုထောက်ရှုပြီးတော့အချင်းထောင်ထဲမှာမထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုလာရောက်ဖို့ရပ်ပိုင်းလိုမှာပဲတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုမှုတွေပို့ပြီးတော့တိုးလာဖို့ရှိတယ်လို့သုံးသပ်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်မြသင်းအောင်ကတင်ပြပါမယ်ရှင်
။အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးပရက်ဆွန်ဟွန်ကမြန်မာနိုင်ငံခီးစင်မတိုင်ခင်ရပ်ပိုင်းလိုမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။သူတောင်းဆိုချက်ထဲမှာဒေါင်ဆန်းစုကြည်အသက်အရွယ်နဲ့ကျန်းမာရေးကိုထည့်တွက်တာအပြင်တရားဥပဒေအရမျှတတဲ့ရင်ဆိုင်ခွင့်နဲ့လည်းသက်ဆိုင်ကြောင်းပြနေတယ်လို့အာဆီယံ2တန်တမန်ကပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းတာမှာသူကအခုလိုတုံ့ပြန်ပါတယ
်။မြန်မာနိုင်ငံအထုံးစာအနာပိုင်နိုင်ငံတစ်ခုဖြစ်နေတယ်။အာတရားစီရင်နဲ့ပတ်သက်ပြီးလည်းတို့တို့အနေနဲ့တရားစီရင်ကိုတရားရုံးနဲ့တရားရုံးခွင့်တွေပြီးလည်းတို့တို့ဆောင်ရွက်နေတာပါဖြစ်တယ်။အရေးကြီးတဲ့ဟာတွေတရားစွဲတဲ့ဟာတွေတရားစွဲတဲ့ဟာတွေနဲ့ပတ်သက်ပြီးရင် အားကြီးမှုကနေစပြီးရာဇဝတ်နဲ့ပိုင်တဲ့အမှုတွေဖြစ်တယ်။အဲဒါနဲ့ပတ်သက်ပြီးလည်းကျွန်တော်တို့သူ့ရဲ့ကြာဆန်းကြအတိုင်းကျွန်တော်တို့ကြော်လွန်ပြီးတော့ကြာဆောင်ရွက်ခဲ့တာမျိုးမရှိဘူး။အဲကျွန်တော်တို့အနေနဲ့ကဒီနိုင်ငံတော်အတိုင်းအတာဟောပေါ့ကျွန်တော်တို့ကသူ့ကျင်းနဲ့ပတ်သက်ပြီးသူ့ရဲ့နေဖို့ခိုင်ဖို့စားရတော့ရတာကျွန်တော်တို့ဒီကြာစီစဉ်ပေးထားတာမျိုးဖြစ်ပါတယ်။ဒါနိုင်ငံရဲ့တရားစီရင်ရေးစနစ်အရာအဲကျွန်တော်တို့ကျော်လုံးဆောင်ရွက်ဖြစ်အောင်ရှိဒါနဲ့ပတ်သက်ပြီးကျွန်တော်ပြောလို့လားအချင်းချင်းပြောလို့လားဥပဒေထံမှာတော့ဒီမှမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
။အာဆီယံအထူးတန်တမန်တောင်းဆိုချက်မှာဒေါ်ဆန်းစုကြည်ကိုထိမ့်သိမ်းထားတဲ့နေအိမ်ကနေပြီးတော့အချုပ်ထောင်ထဲပြောင်းပြီးတော့နေထိုင်ရတဲ့ကိစ္စကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေကလည်းအလားတူစိုးရိမ်မှုရှိနေကြောင်းပြောဆိုထားပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ဟာမြန်မာအမျိုးသားရင်ကြားစီရင်တဲ့ပုံမှန်အခြေအနေတိုင်းပြောင်းရွှေ့ရေးမှာအရေးပါတဲ့လူပုဂ္ဂိုလ်တူဖြစ်မြန်မာလူထုကြားသာမကနိုင်ငံတကာမှာပါလက်ခံထားသူဖြစ်တဲ့ဆိုရာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးထံကိုစာရေးသားပေးပို့ထားတယ်လို့အာဆီယံအထူးကိုယ်စားလှယ်ကပြောပါရယ်ဒေါင်ဆန်းစုကြည်ကိုပြီးခဲ့တဲ့အပတ်ကစပြီးဖမ်းဆီးထိန်းသိမ်းထားတဲ့နေအိမ်ကနေပြီးတော့အချုပ်ထောင်စီကိုပို့ဆောင်လိုက်တဲ့အကြောင်းစစ်ကောင်စီကအတည်ပြုပြောဆိုထားပြီးဖြစ်ပါရယ်အသက်80နီးပါးရှိပြီဖြစ်တဲ့ဒေါ ང་ ဆန်းစုကြည်ကိုအကျဉ်းအောင်စီကံအတိုင်းထားရှိတယ်လို့ကနဦးသတင်းထုတ်ပြန်ထားပါတယ်။ဒီလိုပို့ဆောင်တဲ့အပေါ်မှာပြည်သူတော်တော်များများနဲ့နိုင်ငံတကာဘက်ကဒေါ ང་ ဆန်းစုကြည်အတွက်အနီးကပ်စောင့်ရှောက်ခွင့်နဲ့ဒေါ ང་ ဆန်းစုကြည်လုံခြုံရေးစရာတွေကိုစိုးရင်ပူပန်တဲ့မိကွန်းတွေဟာလူထုကြားမှာကြဲကြဲလောင်လောင်ထွက်ပေါ်နေတယ်လို့အရင်နေရာမှာပဲပြန်ထားဖို့တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။စစ်ကောင်စီဘက်ကိုအမြဲတစေကာကွယ်ပေးနေတဲ့ကမ္ဘောဒီးယားနိုင်ငံဘက်ကပါဒီလုပ်ရက်အပေါ်မှာဝေဖန်မှုတွေရှိလာပြီးအခုလိုတောင်းဆိုမှုလှုပ်လာတာဟာစစ်ကောင်စီအတွက်နိုင်ငံတကာဖိအားတိုးလာနိုင်မွဲရှိတယ်လို့သုံးသပ်သူကတော့မြန်မာနဲ့ကမ္ဘာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာခင်စောဝင်းဖြစ်ပါတယ
်။ဟုတ်တယ်အဲ့ဒါတော်လက်ကိုထူဆန်းတယ်လေကမ္ဘောဒီးယားကိုထားလိုက်တော့ဟိုးတလောင်းရတယ်စိတ်မချသေးဘူးဗီယက်နမ်ကပြောလာတယ်ဗီယက်နမ်ဆိုလို့ရှိရင်ရာသုံးပြည့်110% Russia လို့သူကတော့ပြောလာတယ်။ဒါရင်မဟုတ်ပါနဲ့ဆိုတော့လေပြောမယ်ဆိုလို့ရှိရင်အာဆီယံနိုင်ငံနှစ်နိုင်ငံငါးနိုင်ငံတွေမကဘူး။ဟိုအကုန်လုံးလက်လံကုန်ပြီ။ဟုတ်ကြလေရလေ။တန်းကုန်လေဒီလိုမိတ်ဆွေနိုင်ငံကိုမှသူကခင်မဆိုင်ဘူးဆိုလို့ရှိရင်မလုပ်တော့မှလည်းတန်းတမမီးရပြောမယ်ဆိုလို့ရှိရင်နော်။အမေရိကလည်းဟိုအိုးတော်တွေပြောပြီလေ။အခုအဆင်ကပါလာပြီနိုင်ငံကပြားဆိုလို့ရှိရင်တော့အများကြီးစဉ်းစားရမှာပဲ
ဒေါင်ဆန်းစုကြည်ဟာအာနာသိန်းနဲ့နေကစလို့စစ်ကောင်စီရဲ့ဖမ်းဆီးမှုကိုခံထားရပါတယ်အသက်80နီးပါးရှိပြီဖြစ်တဲ့ဒေါင်ဆန်းစုကြည်ကိုစစ်တပ်ကအာနာသိန်းပြီးတဲ့နောက်မှာအမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှု6မှုအတွက်ထောင်ဒဏ်12နှစ်ပြည်တန်ချမှတ်ထားခံရပါတယ်လက်ရှိအကျဉ်းအောင်အတွင်းမှာဒေါ ང་ ဆန်းစုကြည်ဘယ်လိုနေထိုင်စားသောက်နေတယ်လဲဆိုတာအသေးစိတ်မသိရပါဘူး။အရင်အတူနေသူတွေမပါပဲသူမတူရဲပဲနေပြီးတော့အကျဉ်းအောင်ကိုပြောင်းရွှေ့ခံရတာပါ။စစ်ကောင်စီဘက်ကတော့အကျဉ်းဦးစီးဌာနကတည်တံ့စီစဉ်ပေးထားတဲ့ဝန်ထမ်းတချို့ကိုဒေါ ང་ ဆန်းစုကြည်ဘေးနားမှာထားရှိတယ်လို့ပြောပါရရှင်။
မမသင်းအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီနေ့လာနေညတိုင်းထုတ်လွှင့်ပေးနေကြသတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလှော်စတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းမကြခင်မှာနားဆင်ရပါအောင်မယ်အခုလိုမျိုးဒီရုပ်သံထဲပါထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကို VOA မြန်မာပိုင်း website အပြင် Facebook YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ် VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းကနေဂျွန်လ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင်ရုပ်သံထဲမှာတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအပတ်စဉ်အစီအစဉ်တွေကိုဇက်တိုက်နားဆင်ရတော့မှာမို့အထက်ကျုပ်လုပ်ငန်းတွေတိုးတက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးအတွက်ကောင်းကျိုးဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်အတွက်ဆိုးကျိုးဖြစ်နေတဲ့အကြောင်းစီးပွားရေးအစီအစဉ်မှာသိရပါမယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကြရင်တော့ crypto ငွေကြေးနဲ့ဝင်နိုင်တဲ့ fashion site တစ်ခုအကြောင်းနားဆင်ရမှာပါ။အခုအရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်ပါမယ်ရှင်။မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ပြည်တွင်းကနေထွက်ပြေးနေကြရတဲ့မြန်မာဒုက္ခသည်အရေအတွက်ဟာ 1.4 တန်းလောက်ရှိနေပါတယ်။ရှေ့လျှောက်စီရင်တင်မာမှုတွေပိုများလာတဲ့အတွက်နေရာဆွန့်ခွာသူအရေးအတွက်ပိုပြီးတော့များလာနိုင်တယ်လို့ဂျွန်လ20ရက်နေ့ကကြာရောက်တဲ့ဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောကြားခဲ့ပါတယ်။စစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးနေကြရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေရဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုစော်ဝင်းလှိုင်တင်ပြပါမယ်ရှင်။
ဆင်းရဲနေမှာကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေမှာမြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာ 1.4 တန်းလောက်ရှိပြီးပိုပြီးတင်းမာနေတဲ့စီးရဲပဋိပက္ခတွေကြောင့်နေရာဆွန့်ခွာသူဦးရေဒီတဲ့ပိုများလာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂအဖွဲ့ကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့တစ်နှစ်အတွင်းမှာလူပေါင်းထောင်ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးခဲ့ရတယ်လို့စစ်မဲ့ဖြစ်ပွားတဲ့နေရာတွေကိုတင်းရှောင်ခိုလုံနေရတဲ့ပြည်တွင်းကစစ်ရှောင်နေတဲ့အခြေအနေကလည်းဆိုရင်စရာကောင်းတယ်လို့ပြောပါတယ်ဒုက္ခတွေတွေအတွက်စာနာရိတ်ခါအထောက်ပံ့အသက်မွေးဝမ်းကြောင်းစတဲ့စင်ခေါ်မှုတွေရှိတယ်လို့ကျမကြီးဗန်နဲ့ဖုန်းလိုက်လို့ဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်ဆိုရင်စရာရှိတယ်လို့ကမ္ဘာဒုက္ခတွေတွေအတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီလိုအခြေအနေမှာစစ်ရှောင်တွေကိုထောက်ပံ့ဖို့ခက်ခဲတယ်လို့ပရုဆုမြို့နယ်အနောက်ဖက်ခြမ်းစစ်ဘေးရှောင်ကူညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ခံကအခုလိုပြောပါတယ်
ပေါ်မှာကျတာလေးရှင်းပါတဲ့ခါကျတော့ပုံမရှိတဲ့နေရာတွေကျွန်တော်တို့သွားရတယ်ရှင်းရှိရတယ်ဒုက္ခရောက်တာကအများကြီးပဲဟုတ်တယ်လမ်းမဖြစ်တဲ့ရည်ရသပေါ့အများကြီးပါရှိတယ်ဒါနဲ့အခါကကောင်းလမ်းမဖြစ်တဲ့ရည်ရကောသူစစ်စပ်ဖို့လုပ်တဲ့အစီအစဉ်ဆိုင်ရာအောင်ဆောင်ရှိတော့တော့ကျွန်တော်တို့အများကြီးတော့ဖြစ်ပြီးတယ်ကတော့တော်ပြီလေတော့ဆက်ဖြစ်တယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရောကတော့သူတို့အနေနဲ့မြန်မာပြည်တွင်းမှာဆက်လက်ကူညီနေပြီး2021ခုတစ်နှစ်ထဲမှာတွင်လူပေါင်းတသိန်း800,000ကျော်အတွက်ဆောင်းကောင်းအောင်ဆိုလာပြားမိဖို့ကြောင့်သုံးပစ္စည်းအပါအဝင်တခြားကူညီကယ်ဆယ်ရေးပစ္စည်းတွေပေးခဲ့တယ်လို့ပြောပါတယ်။ပြီးတော့အခု2022ခုနှစ်ပထမနှစ်ဝက်ထဲမှာလူပေါင်းတသိန်းအတွက်ထပ်ပြီးကူညီပေးခဲ့တယ်လို့ကမ္ဘာဒုက္ခသည်နေအတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။2022ခုနှစ်မေလမှာတော့တကမ္ဘာလုံးနေရာဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာတန်တရာအထိအမြင့်ဆုံးရောက်ခဲ့ပြီးပြည်ပခါတွေကြောင့်နေရာဆွန့်ခွာသူအများဆုံးရှိတဲ့နိုင်ငံတွေမြန်မာနိုင်ငံလည်းပါဝင်ပါတယ်။ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလစခန်းမှာလည်းဇွန်လ20ရက်နေ့တုန်းကကမ္ဘာဒုက္ခသည်များနေ့ကျင်းပခဲ့ပြီးနှစ်ပေါင်း20လောက်ဒုက္ခသည်စခန်းထဲမှာပဲထွက်ပေါက်မရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလေးငယ်တွေရဲ့အနာဂတ်ကင်းမဲ့နေတဲ့အကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒုက္ခသည်အများစုကတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဆယ်စုနှစ်နှစ်ခုနီးပါးလောက်ကြာခဲ့ပေမဲ့အခုချိန်ထိသွားလို့မရကြသေးပါဘူးလက်ရှိမှာအစားအသောက်မလုံလောက်တဲ့ပြဿနာတွေသာမကကျန်းမာရေးနဲ့ကလေးတငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့အဲ့ဒီစခန်းမှာနေထိုင်တဲ့ဒုက္ခသည်တဦးကပြောပါတယ
်ကျွန်တော်ရင်ဆိုင်နေရတဲ့ခါကလက်ခံလို့လည်းမရတာတစ်ချက်နောက်ထပ်ကျန်းမာရေးနဲ့ပတ်သက်ပြီးရှိခွားကူတာတဲ့အချိန်မှာကြလို့ရှိရင်ဒီမှာကသတ်မှတ်ချက်ထားတယ်တနည်းလူ100ယောက်ဆိုရင်100ယောက်တည်းပို့မယ်ဒီရက်ပို့ပြီးဒီမှာပို့ဆေးဝါးပိုင်းဆိုင်ရာအခက်အခဲတွေရှိတယ်။ကျမကြီးနဲ့ပတ်သက်ပြီးရေးကြည့်တဲ့လူကကျရင်ဒီကနေမဲဘောက်ကိုပို့ပြီးတယ်လေ။ဒါပေမဲ့အခုကကြောက်တော့မဲဘောက်ကိုညီမကောင်းတဲ့လူတိုင်းကိုဒီမှာရေးကြည့်တဲ့လူတိုင်း15ယောက်ရှိရင်15ယောက်လုံးကိုပို့လို့မရတော့ဘူး။သူ့ဘတ်ဂျက်ရဆိုပြီး100ယောက်လောက်ပဲပို့တော့မှခွဲရတဲ့ပို့တယ်။သူတရားဝင်တော့မရဘူး။ဒါပေမဲ့အခုနောက်ပိုင်းမှာမဲဘောက်ကိုကျမကြီးပြခြင်းနဲ့ပါခြင်းဆိုလက်မှတ်ရေးပြီးတော့လက်မှတ်ကတော့200ပြီးရတယ်။
ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်ဇွန်လ19ရက်နေ့တုန်းကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့နေရပ်ကိုပြန်နိုင်ဖို့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကိုပြန်ပို့ပေးရေးအတွက်ရိုဟင်ဂျာလူမျိုးတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာတောင်းနဲ့ချီဆန္ဒပြခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူစုလူဝေးလုထတာကိုကန့်ကွက်ထားတဲ့ကြားကပဲဒုက္ခသည်စခန်း34ခုမှာရှိတဲ့ထောင်ပေါင်းချီတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်လာနိုင်ဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။ သူတို့အိမ်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်သက်ဆိုင်တဲ့အဖွဲ့တွေကိုတောင်းဆိုချင်တယ်လို့ကောက်ဆစ်ဘဇာဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဦးကျော်မင်းကအခုလိုပြောပါတယ်
ကျွန်တော်ကမွန်လရရှိတဲ့မွန်ရပါနိုင်ငံသားအဖွဲ့ရဲ့စစ်တမ်းရှိပေါ်ရ။အဲ့ဒါဖြန်လေးရရှိရတဲ့အလုံးအရေးကြီးတယ်။နောက်ဘေကင်းလုံထုံမွားတဲ့ကျွန်တော်ကအရေးကြီးလိုရတာကတော့အဲနိုင်ငံတကာရေး security ပေါ်ဗျာ။အာတုကြီးတော့မဟုတ်နိုင်ငံတကာရေး international security ကိုကျွန်တော်မျှတလိုရတာပါ။နောက်ကျွန်တော်ပြန်နေဆိုရင်မွန်လချေရတော့ဆန်လေးနေတိုင်းတန်းကျူးကြီးနဲ့ကျွန်တော်ရဲ့ပိုင်ဆိုင်ခဲ့တဲ့ပိုင်ဆိုင်မှုများတဲ့ရရှိခြင်းကိုပြောရပါမ
ယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့9နှစ်လောက်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာအရေးအတွက်ဟာဒီကနေ့ဆီဆိုရင်တစ်တသမတတန်းလောက်ရှိပါတယ်။အဲ့ဒီအထက်ကတဝက်လောက်ကကလေးတွေဖြစ်ပြီးသူတို့အားလုံးကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်စပဇာမှာဒုက္ခသည်အဖြစ်ခံယူပြီးနေကြရတာပါ။တချို့ကတော့အိန္ဒိယ၊နီပေါ၊ထိုင်း၊အင်ဒိုနီးရှားစတဲ့နိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုးလုံနေကြရပါတယ်။ဆရာနာသိမ့်ပြီးနောက်ဒေတာတွင်လက်နက်ကံပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာသူတို့ရဲ့နေအိမ်မိရှုခံရတဲ့အခြေအနေတွေကြောင့်ပြန်စရာအိမ်မရှိတော့ဘဲရောက်တဲ့အရာမှသာအခက်အခဲတွေနဲ့ရင်ဆိုင်နေရသူတွေလည်းရှိပါတယ်။စစ်ကောင်စီတပ်နဲ့လက်အောက်ခံအဖွဲ့အစည်းတွေကမိရှုလို့နေရာပေါင်း435နေရာကလူနေအိမ်ကျေပေါင်း19000နီးပါးပျက်စီးခဲ့တယ်လို့ Data for Myanmar ကဖော်ထုတ်ရေးသားထားပါတယ်။ကိုရဒေတာမှာလက်နက်ကန်ပိဋိပက္ခငြိမ်သက်လို့ကိုရူကိုဒစနစ်နဲ့ယာယီတဲထိုးပြီးနေဖို့နေရပြန်လာသူတချို့ရှိပေမဲ့အများစုကအခုထိပြန်မလာနိုင်သေးဘူးလို့စကိုင်းတိုင်းတဲကဒုက္ခသည်တဦးကပြောပါတယ
်။ငါကနေမြဲတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုလူရကြောလေဟိုအိမ်ပြန်လာခဲ့နေဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ပျက်စီးသွားတော့ကြတော့ကျတော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီပါပြန်မရောက်ကြအောင်တချို့တတိလောက်ပဲပြန်လာကြတယ်ခုချိန်ကြီးကတော့ပြန်လဲထူထောင်ရေးရတာလောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရတော့မဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြီးအလိုစောက်ပြနေကြရတာပေါ့ဟိုပြည်သူတွေဆိုတော့ကဘာမှမဆိုင်တဲ့အပြစ်မဲ့တဲ့သူတွေကိုသူတို့ဒီလောက်ထိလောက်ရတာတော့ဒါလုံးဝလူမစနဲ့လောက်ရပေါ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနန်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယေတသန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးအဲ့ဒီထက်မှာဆရာနာသိမ့်ပြီးနောက်ပြည်ပခါနဲ့လူညုံရေးအခြေအနေတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်တယ်လို့ထုတ်ပြန်ထားပါတယ်ကုလသမဂ္ဂကမ္ဘာစာနာရေးခါအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတင်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကြမ်းတဲဟာကြီးထွားလာနေတယ်လို့ပြောပါတယ်ပြည်တွင်းရေးအခြေအနေကြောင့်ဒုက္ခသည်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေသလိုထပ်ပြီးတော့လည်းဒုက္ခသည်အရေးတော်ဟာဒီတဲ့ပုံများလာနိုင်တယ်လို့ခန့်မှန်းခံထားရတဲ့မြန်မာပြည်တွင်းကဒုက္ခသည်တွေဟာအခြေခံစားတောက်နေထိုင်ရေးကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတော်လေးလိုအပ်ချက်ရှိနေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
တဲ့နောက်ပတ်စုအစီအစဉ်ကိုကိုစောဝင်းလိုက်တင်ပြခဲ့တာပါရှင်။ဘလော့ဂါရီပြောသမျှနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းမကြခင်မှာနားဆင်ရပါမယ်။ခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။အထည်ချုပ်လုပ်ငန်းတွေတိုးတက်ကောင်းမွန်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတဦးချင်းစီရဲ့ဝင်ငွေပမာဏဟာအိန္ဒိယချင်းအိန္ဒိယနိုင်ငံကိုကျော်တက်တော့မှာဖြစ်ပါတယ်။ဒါပေမဲ့အထည်ချုပ်ဆက်ယုံတွေကထွက်လာတဲ့အငြင်းအကျင်းနဲ့ဆန့်ပစ်ဓာတ်ရုပ်ပစ္စည်းတွေကတဘာဝပတ်ဝန်းကျင်ကိုရေရှည်ထိခိုက်စေသလိုဆိုးဝါးတဲ့ကျန်းမာရေးပြဿနာတွေဖြစ်ပွားစေတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေကတတိပေးနေပါဗျ။ AFP သတင်းဆောင်ပါးကိုအခြေခံပြီးတော့မတ်တင်ဂီထိုက်ကစီးပွားရေးအစီအစဉ်ဖြစ်တဲ့တင်ပြထားပါဗျရှင
်။ဘင်္ဂလားဒေ့ရှ်ကဘာရီကင်ကမြစ်ကမ်းပေါ်မှာအထည်ချုပ်စစ်ရုံတွေမရောက်လာခင်မြစ်ရေမညစ်ညမ်းခင်ကတည်းကဂရုလီသမားကာလူမိုလာအလုပ်လုပ်ခဲ့တာပါ။အသက်52နှစ်ရှိပြီဖြစ်တဲ့သူဟာနာရာရှည်ချောင်းဆုနေပြီးဓာတ်မတည့်တဲ့ယောဂနဲ့အရေပြားမှလည်းအဖုအပိတ်နေထွက်လာပါတယ်။မြည်ရီမတန့်တာကြောင့်လို့ဆရာဝန်ကပြောပြီးသူကလည်းဂရုလှေသမားအလုပ်ကိုဆွန့်လွတ်မြစ်ကိုလည်းရှောင်ဖို့ပြောပြီးမဲ့လဲဒီအလုပ်နဲ့စားဝတ်နေရေးဖြည့်ရှင်းနေရတာကြောင့်မဖြစ်နိုင်ဘူးလို့ဒါကာမြို့ပြင်ဆက်မှုလုပ်ငန်းရပ်ကွက်ကသူ့အိမ်အနီးမှာမိုလာက AFP ကိုပြောပါတယ်။ဘာလူမြင့်နီးမှနေတဲ့မွတ်စလင်ဦးတင်ကလည်းအခုလိုပြောပါတယ
်လက်ရှိမှာတော့မြစ်ရေထဲမှာဒါကာကအမှိုက်အညစ်အကြေးတွေအားလုံးပါဝင်နေပါတယ်
ဒေသခံတွေအနေနဲ့ဒီရေကိုတုံးလို့မရပဲဒုက္ခတွေ့နေပါတယ်။တိတ်ပြီးနောက်ကြည့်ညစ်ပတ်နေပြီးအနံ့လဲဆိုးပြီးတော့အောက်ခြေမှာမိသိန်းတန်းငွေတွေတောင်ထွက်နေပါတယ်
။မိုဟာမက်ရာဂျစ်ကလည်းလှေသမားတဦးဖြစ်ပါတယ
်။လူတွေတော့အမေမော်ဝန်ဒင်းဒီနေ
ဘူရီကန်ကမြစ်ဆိုရင်အရင်ကလိုရေရုအတိုင်းတာမရှိတော့ပါဘူး။နေ့စဉ်နဲ့အမျှညော့ပါလာနေပါတယ်။ဒီရေကြချိန်ဆိုရင်မြစ်ရေကအန္တရာယ်ရှိတဲ့အဆင့်ထိကိုညော့သွားပါတယ်။ဒီရေစနစ်ကလည်းပျက်စီးနေပါပြီ။
အဗ်ဒူခလက်ကတော့လေသမားတူဖြစ်ပါတယ
်လွန်ခဲ့တဲ့ဆယ်စုနှစ်တခုတုန်းကဆိုရင်ရေကသုံးလို့ရပါသေးတယ်အခုတော့လုံးဝညဉ့်ညမ်းသွားပါပြီရေချိုးဖို့သုံးဖို့မရတော့ပါဘူးငားလည်းမရှိသလောက်ရှားပါသွားပါတယ်ကောက်ပဲသီးနှံအများစုလည်းပျက်စီးသွားပါတယ
်ပြည်သူတွေအငတ်ဘေးနဲ့ရင်ဆိုင်ခဲ့ကြရတဲ့လွတ်လပ်ရေးစစ်ပွဲနောက်ပိုင်းရာစုနှစ်ဝက်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးအောင်မြင်မှုတွေထွက်ပေါ်လာပါတယ်လူရေ169တန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတဝူးရှင်ဝင်ငယ်မှာအိမ်ကြီးချင်းအိန္ဒိယကိုကျော်လွန်ပြီးကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစည်းကနေမကြခင်မှာပဲလွတ်မြောက်တော်မှာဖြစ်ပါတယ်။အထည်ချုပ်ဂုံသွေးရေးတိုးတက်လာမှုကမ္ဘာတစ်လွှာအဝတ်အထည်လုပ်ငန်းကြီးတွေအတွက်ဝန်ဆောင်မှုတွေကြောင့်အမျိုးသမီးတန်းချီပြီးအလုပ်အကန့်ရရှိသလိုနိုင်ငံရဲ့နှစ်စဉ်တင်ပို့ကုန်ဒေါ်လာ50ဘီလီယံရဲ့80ရာခိုင်နှုန်းလောက်ကိုဒီကဏ္ဍကရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်မှုလုပ်ငန်းသုံးဓာတ်ရုပ်ပစ္စည်းတွေမြစ်ချောင်းတွေထဲကိုရောက်ရှိတာနဲ့အတူပဲဒီဖွံ့ဖြိုးမှုတွေနဲ့အတူအကြီးအကျယ်ဆုံးရှုံးမှုတွေလည်းအတူတွဲပါလာတယ်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကပြောပါတယ်။ရှာရစ်ဂျမဲကသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူဖြစ်ပါတယ
်။ Rivers are dead. Many of the rivers
မြစ်တွေကပျက်စီးနေပါပြီ။မြစ်တွေအများအပြားပျက်စီးနေပါပြီ။မြို့တော်တဝိုက်ကမြစ်တွေပျက်စီးနေပါပြီ။မြို့ကြီးတွေအနားကမြစ်တွေလည်းပျက်စီးနေပါပြီ။အခုဆိုရင်နိုင်ငံတဝန်းကမြစ်တွေပျက်စီးသွားပါလိမ့်မယ်ဒီလိုစီးကားမဲ့ဆက်မှုလုပ်ငန်းတွေနဲ့ညဉ့်ညမ်းမှုမျိုးတွေကိုမတားဆီးနိုင်ဘူးဆိုရင်နိုင်ငံအထွန်းကမြစ်တွေအားလုံးပျက်စီးပြီးရေစိုးမြောင်းကြီးဖြစ်လာမှာပါ
ဘာရီကင်ကမြစ်ရေမှာခရိုမီယံနဲ့ကက်ဒမီယံဒရပ်ပါဝင်မှုကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အမြင့်ဆုံးအဆင့်သတ်မှတ်ချက်ထက်6ဆကျော်များနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မြစ်ကြောင်သုတေသနဆိုင်ရာအဖွဲ့2020ပြည့်နှစ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ဒီဓာတ်သတ္တုတွေကလူကျန်းမာရေးကိုအကြီးအကျယ်ထိခိုက်စေပြီးအဆုတ်ပျက်စီးမှုကြောက်ကပ်ရောဂါလက်မစီပဲမွေးဖွားတာတွေကိုဖြစ်စေတာပါ။ဒါကမျိုးတော်တဝန်းကဆက်မှုလုပ်ငန်းရက်ွက်တစ်ခုဖြစ်တဲ့ရှာယံပါမှာနေထိုင်ကြသူတွေကတော့အနည်းဆုံးဆက်ယုံ300လောက်ဟာစွန့်ပစ်ရေစိုးတွေကိုတန့်စင်ခြင်းမရှိဘဲဘာရီကင်ကမြစ်ထဲကိုစွန့်ပစ်နေကြတယ်လို့ပြောပါတယ်။ဂျာဟန်ဂျာအလန်ကတရေဆက်ယုံကဝန်တန်းတူဖြစ်ပါတယ်
။ဘူရီကန်ကတော့ဒူစီကရိုနဲ့
ဒီကအမိုက်တွေကဘယ်ကိုရောက်သွားသလဲဆိုတာမသိပါဘူး။နှစ်တိုင်းကမ်းပါပြူပြီးအမိုက်တွေကမြစ်ထဲကိုကျပါတယ်။အဲ့ဒါပို့ပြီးညဉ့်ညမ်းစီပါတယ
်။တောင်ပိုင်းကနာရာရန်ကန်ဒေသမှာတော့အနီးအနားကဆက်ယုံတစ်ခုကနေကြက်သွေးရောင်ရေစိုးတွေရေမြောင်းတွေတဲကိုစီးဝင်နေတာကို AFP ကပြကြပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုဘယ်သူမှမပြောရဲဘဲနှုတ်ဆက်နေရတယ်လို့အမည်မဖော်တဲ့ဒေသခံတဦးကပြောပါတယ်။ထိတ်တန့်ဆက်ယုံ3500လောက်ကိုကိုးစားပြုတဲ့ဘင်္ဂလားဒေ့ရှ်အထည်ချုပ်နဲ့ပြည်ပပို့ကုန်လုပ်ငန်းရှင်များအဖွဲ့ BGMEA ကတော့သူ့ရဲ့အဖွဲ့ဝင်တွေကိုထုတ်ပေးတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအသိအမှတ်ပြုလက်မှတ်မှတ်တမ်းနဲ့ခုခံပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့အဓိကမြစ်ကြီးတွေနဲ့ဆက်ဆံနေကြတဲ့မြစ်ချောင်း200ကျော်ရှိပြီးဒီထဲက၄ဘုံတစ်ဘုံဟာအကြီးအကျယ်ညစ်ညမ်းနေတာကြောင့်အရေးပေါ်ပြုပြင်ထိန်းသိမ်းဖို့လိုအပ်ကြောင်းပြီးခဲ့တဲ့ဧပြီလအတွင်းဘင်္ဂလားဒေ့ရှ်သဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေပညာရှင်များအဖွဲ့ကအစိုးရထံကိုဥပဒေကြောင်းအရအကြောင်းကြားစာပေးပို့ထားပါတယ်။အစိုးရဘက်ကကော်မရှင်တရက်ကိုဖွဲ့ပါတယ်အမျိုးသားမြေချောင်းများဆိုင်ရာကော်မရှင်ကမြစ်တွေကိုညစ်ညမ်းစေတဲ့ဆက်ယုံတွေကိုဒဏ်ကြေးတရေအတွက်ဆောင်ရွက်လာပါတယ်။ကော်မရှင်အကြီးအကဲဖြစ်အသည့်ရွေးကောက်ခံရတဲ့မန်ဂျာချောင်းဒရီကအခုလိုပြောပါတယ
်။ As the guardian of the
ဒီနိုင်ငံရဲ့မြစ်တွေနဲ့ရေရင်းမြစ်တွေကိုထိန်းသိမ်းဆက်ရှောက်သူအနေနဲ့ညစ်ညမ်းမှုရပ်သွားအောင်လိုအပ်တာတွေအားလုံးဆောင်ရွက်သွားပါမယ်။ဒါမှမဟုတ်တဝါပဝင်ချင်းဆိုင်ရာပြည်မှုကျူးလွန်သူတွေကိုပြည်ထောင်ချမှတ်ရေးဆိုင်ရာလက်ရှိဥပဒေတွေကတိုက်ပြီးမပြင်းထန်တာကြောင့်သူတို့ကိုတော့မတားဆီးနိုင်ပါဘူး။ဒါကြောင့်ကျွန်တော်အနေနဲ့ဥပဒေနဲ့ပတ်သက်လို့ဆောင်ရွက်ကြရပါမယ်။အမည်ဖော်ထုတ်ရှုပ်ချတာမျိုးတွေလည်းလုပ်ရပါလိမ့်မယ်။ဥပဒေကိုပြုရင်ပြောင်းလဲဖို့ကြိုးစားမှဖြစ်ပြီးလူထုချမ်းမှာ ပို့ပြီးသိရှိနားလည်လောင်းလည်းလုပ်ကြပါလိမ့်မယ်ကျွန်တော်တို့မှာကောင်းမွန်တဲ့သဘောပေါက်ခြင်းစနစ်ကောင်းမွန်တဲ့ဇီဝဗေဒစနစ်မရှိဘဲနဲ့စစ်မှန်တဲ့ဖွံ့ဖြိုးမှုစစ်မှန်တဲ့တိုးတက်မှုလည်းမရနိုင်ဘူ
းမတ်တန်ကြီးထိုက်တင်ဆက်တဲ့စီးပွားရေးအစီအစဉ်ပါရှင်အခုတော့ခေတ်သစ်နည်းပညာတွေနဲ့ပတ်သက်တဲ့အကြောင်းတင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်အလဲရောက်ပါပြီတမ်ဘိုးကြီးစိန်ကန်ဖက်ရှင်အမှတ်တံဆိပ်တွေထဲမှာ digital crypto ငွေကြေးနဲ့ဝင်နိုင်အောင်လို့ဒီဇိုင်နာ Philip Blaine ကပထမဆုံးလှုပ်ထားပါတယ် crypto ငွေကြေးတွေရဲ့တမ်ဘိုးကအမြင့်တဲ့အတက်အကျဖြစ်နေတာမို့ဝဲသရီအနေနဲ့ဘလို့ဈေးပေးပြီးတော့ဝယ်ရမှာပါလေ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်Bitcoin ကစားတဲ့ online ပေါ်မှာသာလက်ပတ်နိုင်တဲ့ digital crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ။ crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှာရှိနေပါတယ်။တန်ဖိုးကြီးတဲ့စိန်ခံ fashion အမှတ်တံဆိပ်တွေထဲမှာ crypto ငွေကြေးနဲ့ online မှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ German designer Philip Blaine ရဲ့ Philip Blaine ဆိုတဲ့အမှတ်တံဆိပ် fashion တွေကိုစိုက်မှာပါ crypto ငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်။ British နိုင်ငံ London မြို့ Bond Street မှာဧပြီလကုန်ပိုင်းကဖွင့်ခဲ့တဲ့ site မှာအဝတ်ထည်တွေကို Starling ပေါင်တဲ့တာမက Crypto ငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်။ကမ္ဘာကျော် Fashion Designer တွေထဲမှာအဝတ်ထည်နဲ့လူသုံးကုန်တွေကို Crypto ငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ Fashion Designer ဖြစ်ပါတယ်။ပထမဆုံးသူ့ရဲ့ Online site ပေါ်မှာစလုပ်ခဲ့ပြီးအခုတော့ London က Flagship Store မှာပါ Crypto ငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ
်။ It actually all started last year in august because we were the first luxury
brand 2021 august လကတည်းကစခဲ့တာပါဇိန်ခန် fashion အမှတ်တံဆိပ်တွေထဲမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အားသိနေရပါတယ်တချို့လူထုလူစားတွေပဲ crypto နဲ့ပေးဝယ်ချလိုက်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်မိနစ်တုန်းက online ကနေဝင်ငွေ euro တန်း100ဝင်ပါတယ်300ခိုင်နှုန်းက crypto ငွေကြေးကရတာဖြစ်ပါတယ်ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်။ online ပေါ်မှာဒါလက်ပတ်ပေးချေနိုင်တဲ့ crypto ငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းလဲနေတာမျိုးဖြစ်ပါတယ်။ဒီတော့ Philip Blaine ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
။ crypto currencies are changing all the time. They go up and down, right? And we expect
crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်။တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါ။ကျွန်တော်တို့ဆိုင်က crypto ငွေ25မျိုးလောက်လက်ခံပါတယ်။တစ်ချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်7မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်။ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်။စိန်ခေါ်မှုကတော့တိတ်ကြီးပါတယ်။ဆိုင်မှာလည်းအလားတူပါပဲ။ဆိုင်မှာကြတော့ဈေးရေးထားတဲ့ကတ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူး။အဲ့ဒီဈေးကညနေဘက်မှာတဲ့ရင်တက်သွားနိုင်ပါတယ်။အဲ့ဒါကြောင့် QR code တွေလုပ်ထားပေးပါတယ်။ကိုယ် smartphone နဲ့အဲ့ဒီ QR code ကို scan ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘယ်လောက်ဈေးပေးရမလဲဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ crypto ငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ
်အခု2022ခုနှစ်မေလထဲမှာ crypto ငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ် crypto ဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါ Philip Blaine အမှတ်တံဆိပ်ပစ္စည်းတွေကတော့သတ်မှတ်ထားတဲ့ Starling ပေါင်းတန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် price okay in pounds never changes so if you come here to London on Bond Street to buy a Philip Blaine leather jacket for 3000
Starling ပေါင်းနဲ့သတ်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကဘယ်တော့မှမပြောင်းလဲပါဘူး London မျိုး Bond Street လမ်းဆိုင်ကိုလာပြီး Philip Blaine တရေဂျက်ကက်တစ်ထည်ဝယ်မယ်ဆိုရင်ပေါင်း 3000 လောက်ဈေးပေးရပါတယ်ဒီပေါင်း 3000 ဈေးကဘယ်တော့မှပြောင်းမသွားပါဘူးဒါပေမဲ့ digital ငွေကြေး crypto နဲ့ဝယ်မယ်ဆိုရင်တော့ Starling ပေါင်းနဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ crypto ငွေကြေးရှိသူတိုင်းcrypto ငွေနဲ့အယောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်တခါတလေ crypto တန်ဖိုးတက်နေချိန်ဝယ်လိုက်တယ်ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်မိနစ်20လောက်တွင်မှာ Starling ပေါင်းနဲ့ပေးရတာထက် crypto ငွေနဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ် Starling ပေါင်းနဲ့ကတော့အများရန်ဒီဈေးကဒီဈေးပဲဖြစ်နေမှာပါ
ဥပမာအားဖြင့်တစ် Bitcoin ကို Starling ပေါင်း2000ခွဲလောက်ဈေးပေါက်တယ်ဆိုရင်3000တန်ပစ္စည်းကို3.1 Bitcoin ပေးဝယ်ရမှာဖြစ်ပါတယ်။လန်ဒန်မှာဖွင့်ထားတဲ့ Philip Blaine ဆိုင်ရဲ့အပေါ်ဆုံးထပ်မှာသူ့အမှတ်တံဆိပ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ်။ Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြာခတ်မှာသူ့ဖန်တီးထားတဲ့ Little Monster အယုတ်တွေ Crystal တွေအဖြစ်စီချဲထားတဲ့ဖက်နက်တွေသာမက အဲ့ဒီဟာတွေကို NFT digital အနုပညာတွေအဖြစ်ဖန်တီးထားတဲ့အတွက် NFT token တွေအနေနဲ့လဲဝယ်ယူနိုင်ပါတယ
် If you buy a sneaker right you become an owner of the sneaker but if you can get the sneaker together with
ဒီလိုခင်ဗျားကဖနက်ကိုဝယ်လိုက်တယ်ဆိုရင်ဖနက်ပိုင်ရှင်ဖြစ်သွားပါတယ်ဒါပေမဲ့ဖနက်နဲ့တူအဲ့ဒီဖနက်အတွက်လုပ်ထားတဲ့ NFT token ကိုဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်းသူ collector တယောက်ဖြစ်သွားပါပြီပိုင်ရှင်နဲ့ဝယ်ယူစုဆောင်းသူမတူပါဘူးဖနက်တရံပိုင်ရှင်တက်တက်မဟုတ်တော့ပဲ collector တယောက်လည်းဖြစ်သွားပါတယ
် online ပေါ်မှာဒါလည်းပတ်တဲ့ crypto ငွေကြေးတွေကို American Britain အပါအဝင်နိုင်ငံအများစုကဗဟိုဘဏ်တွေကတရားဝင်ငွေကြေးအဖြစ်အတိအမှတ်မပြုကြသေးပါဘူးတခြားငွေကြေးတွေလိုလည်းငွေဆက်ကူရဲ့လိုလက်ဆုပ်လက်ကင်မပြနိုင်ပဲ online ကနေသာအရောင်းဝယ်အရွှေ့ပြောင်းလုပ်နိုင်တာပေါ့တချို့ကလည်း crypto ငွေကြေးတွေသုံးရမှစိတ်ချလက်ချမရှိကြပါဘူး designer Philip Lane ကတော့ crypto ငွေကြေးနဲ့ပေးဝယ်သူတွေပိုပြီးများလာမယ်လို့ခန့်မှန်းပါတယ်
Are consumers willing to use crypto as a payment method?
Whether in any crypto ngwe chin ne ngwe pe chin da la crypto ne pe wet chin ja ya la crypto ngwe yin ni myoun nan chin ja da la so de me ko ni twae tinaw ko rai tat ti pya pyo nai da ga do tu lo lou chin ja ba de fashion zee kwat the ma crypto ngwe chin ne prathama thong lak khan ne long gan a ni ne pyo wa yin crypto ngwe tong chin ja ba de tinaw lo khmyar lo thin tha da de po pi daw tu lo tong chin ma de
အခုမေလာတဲ့မှာခရစ်တိုငွေကြေးတန်ဖိုးတွေတစ်ချိန်တိုးထိုးကြနေတာမို့ American Dollar, Sterling Pound လို့တရားဝင်ငွေကြေးတွေနဲ့လဲလှယ်နိုင်အောင်ချိတ်ထားတဲ့ Stable Coin ရဲ့တန်ဖိုးဟာ2022ခုနှစ် November လကထက်ကို3ပုံ2ပုံလောက်တန်ဖိုးကျဆင်းနေပါတယ်။တစ်ဖက်မှာလည်းခေတ်ကိုအမိလိုက်တဲ့အနေနဲ့ခရစ်တိုငွေကြေးတွေနဲ့ရောင်းဝယ်နိုင်ဖို့ကြိုးစားနေကြတဲ့ Philip Lane လို့လုပ်ငန်းတွေလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
今天来年来讨论比你的在太阳的电话是成功来呼吸比较讨论比方面。Hollywood 有些年嘛安的话也变过上校的阿瓜门的药可怕的目的要一个吧听听上校来不得就在你吧的。阿瓜门撇掉少年免得接受妈妈话的古拉德玛干的来对比了可怕的目的要一个听听上校一个留你的吧在太阳的电话嘛没一旦那就塞比较真假吧没事。
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအကွာမန်စူပါဟီးရိုးရုပ်ရှင်ရဲ့ဇက်လိုက်မင်းသားဂျေဆင်မော်မောဟာရုပ်ရှင်ထဲမှာပင်လယ်သမုဒ္ဒရာရေပြင်ကြီးကိုအကာအကွယ်ပေးတဲ့စူပါဟီးရိုးလောက်ရုံနဲ့မကပါဘူးအခုတကယ်အပြင်ကမ္ဘာမှာအနည်းကြုံနေရတဲ့ပင်လယ်သမုဒ္ဒရာရေပြင်ကြီးကိုအကူအညီပေးအကာအကွယ်ပေးတဲ့သူတူဖြစ်လာခဲ့ပါပြီ။ပင်လယ်သမုဒ္ဒရာတန့်ရှင်းရှင်တန်မှုမရှိရင်ကျွန်တော်တို့ကမ္ဘာကြီးလည်းမတည်ရှိနိုင်ပါဘူးလို့မင်းသားဂျေဆင်မမောကပြောသွားပါတယ်။မင်းသားဂျေဆင်မမောကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်အပြင်ကလူကြိုက်များကမ်းခြေတစ်ခုမှာဇွန်လ26ရက်နေ့တနင်္ဂနွေနေ့ကလာပြီးတော့စကားပြောသွားခဲ့တာပါ
။It is one of my greatest honors to receive the nation's baton from the UN Secretary General Special Envoy of the Ocean.
Now, dear Mare, Kula Tamaka, Tamodia, Yea, Nila Gango, Portugi Nayama, Chimbara, Pipai. The Gero Jason Momoga, Ainiago, Motorone, Labu, Pipai, Tamele, Ainiga, Yima, Lintenlo, Motorboga, Gangalumia, and Pietoyaraba.
I'm excited. It's my first time on a sailboat. We tried to get in, but unfortunately, my team couldn't get in.
ဂျေဆင်မမောကတော့ကျွန်တော်ရေကူးလာလို့တော့ရပါတယ်တဲ့သူ့ရဲ့ရုပ်ရှင်တွေကသူရေကူးရတဲ့ရုပ်ရှင်ကိုကြီးညွှန်တာဖြစ်ပါတယ်ဒါပေမဲ့ဒီကုတ်အင်းကြီးပေါင်းကြီးကရေကာဝတ်စုံမဟုတ်လို့ပါဆိုပြီးတော့သူကနောက်သွားခဲ့တာပါနိုင်ငံအကြီးအကဲတွေကအစားပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအစုံလူပေါင်း 9,000 လောက်ဒီညီလာခံမှာပါဝင်ပြီးတော့ဒီညီလာခံက2020မှာကျင်းပဖို့စီစဉ်ခဲ့တာဖြစ်ပေမဲ့လေဒီကွာလုံးကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးနဲ့ရင်ဆိုင်ရတာကြောင့်အခုချိန်ထိရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်မင်းသားဂျေဆင်မမောကကုလသမဂ္ဂနဲ့အလုပ်တွဲလုပ်ပြီးတော့ Life Below Water ရေပြင်အောက်ကဘဝဆိုတဲ့အစီအစဉ်အတွက်လှုပ်ဆောင်သူဖြစ်လာပါတော့မယ်။ဒီအစီအစဉ်ဟာကုလသမဂ္ဂပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်ဖြစ်နေကမ္ဘာပင်လယ်သမုဒ္ဒရာကြုံတွေ့နေရတဲ့ပြဿနာတွေကိုသူမြေမောင်းထုတ်ပြောပြခဲ့ပါတယ
်။ An inseparable from one another. We must seek to right the wrong of the children.
အခုချိန်ကလက်တွေ့လှုပ်ဆောင်ရမယ့်အချိန်မှာကျွန်တော်တို့သမုဒ္ဒရာတွေပြဿနာတက်နေပါတယ်။ကျွန်တော်တို့ရဲ့လှုပ်ချင်တဲ့ဆန္ဒအားထုတ်မှုတွေပေါင်းလိုက်ပြီးတော့ထွက်လာမယ့်ရလဒ်တွေကိုပြောင်းလဲပြင်နိုင်ပါတယ်လို့သူကပြောသွားပါတယ် အခုဒီအကွာမဲမင်းသားဂျေဆင်မမောရဲ့ဒီသမုဒ္ဒရာရေပြင်ထိမ့်သိမ်းကာကွယ်ရေးလှုံ့ဆော်မှုအခမ်းအနားကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်လည်းလာရောက်ခဲ့ပြီးတော့ကမ္ဘာကြီးမှာဥရောပရာသီပြောင်းလဲမှုတားဆီးရင်သမုဒ္ဒရာရေပြင်ကိုကယ်တင်ရေးဇီဝမျိုးကွဲတွေကိုအကာအကွယ်ပေးရတို့အတွက်သူ့ရဲ့မျိုးစကားလူကြီးတွေလိုအပ်တယ်လို့မလုပ်ခဲ့ကြတာအတွက်ဆိုပြီးတော့ကိုစားတောင်းပန်သွားပါတယ်အခုချိန်မှာတော့ကျွန်တော်တို့လောက်တာတိတ်ကိုနှင်းနေပါတယ်လမ်းမကိုလည်းဆက်သွားနေကြပါတယ်လို့မစ္စတာဂူတရက်စ်ကပြောပါတယ်ရုပ်ကျွင်းလောင်စာဆက်ပြီးတော့အသုံးပြုနေမှုကိုရည်ညွှန်းအပြစ်တင်သွားတာ
ပါ On behalf of my generation to your generation in relation to the state of the oceans the state of biodiversity
ကွာဒီမှာမင်းမင်းနေပြင်ရဲ့80ရာခိုင်နှုန်းကရေထုဖုံးလွှမ်းနေတာဖြစ်ပြီးတော့အဲ့ဒီကနေကမ္ဘာအတွက်အောက်ဆီဂျင်တဝက်ကျော်ကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါမဲ့လည်းဥရောပရာသီပြောင်းလဲမှုကြောင့်ကမ္ဘာရေပြင်အပူချိန်မြင့်တက်လာပြီးတော့ရေမြင့်နေပြင်လည်းမြင့်တက်လာရပါတယ်။ပြီးတော့သမုဒ္ဒရာတွေကိုတစ်နှစ်ပလတ်စတစ်ဆွန့်ပြင်အမိုက်ပေါင်းမက်ထရစ်တန်ချင်း70တန်းရောက်ရှိနေပြီးတော့ပလတ်စတစ်အသုံးပြုမှုကိုရပ်ပစ်တာဒါမှမဟုတ်မလျှော့ချနိုင်အောင်ဆိုရင်2040ခုနှစ်မှာတော့အခုအခြေအနေထက်သုံးဆလောက်ဆိုတဲ့ပလတ်စတစ်အမိုက်အဲ့ဒီပင်လယ်သမုဒ္ဒရာတွေကိုရောက်ရှိနိုင်မယ်လို့သိပ္ပံနေကြလေးလာတွေ့ရှိချက်တွေပြောထားပါတယ်ရှင် Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တောင်ရောင်းတင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မေးသနာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။အခုလိုမျိုးVOA Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေပြီးတော့ထောက်ထွင်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Internet ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေလည်းထောက်လွင့်ပြီးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖတ်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညဘက်အတွက်အစီအစဉ်တွေအဆုံးသတ်ခင်မှာတော့နောက်ဆုံးရနိုင်ငံသားကသတင်းတွေကိုဦးတမောင်တန်းကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ရောင်ဆန်းစုကြည်ကိုထောက်မှအခြေမချဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကဒီအပတ်နောက်ပိုင်းမြန်မာခီးစဉ်မတိုင်မီမှာစစ်ကောင်စီကိုဒီနေ့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြဿနာတွေကိုငြင်းငြင်းကြကြဖြေရှင်းပြီးတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်ဖို့ပြန်လည်သက်မြအောင်ကြိုးပမ်းရမှာရောင်ဆန်းစုကြည်ဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုမြန်မာပြည်သူတွေဒါမှမဟုတ်ကဘာကပါအသိမှတ်ပြုထားတယ်လို့မစ္စတာပရက်ဆုံထောင်းကပြောကြားကြောင်းထုတ်ပြန်ချက်မှာဆိုပါတယ်။ဘလို့ပဲချုပ်ထွေးစီဖြစ်စေပဋိပက္ခတစ်ခုကိုငြင်းငြင်းချမ်းချမ်းနဲ့နိုင်ငံရေးရာဖြေရှာရမှာပါဝင်ပတ်သက်သူတွေအားလုံးပါဝင်နိုင်တဲ့လောက်တာကြိုက်တာနိုင်ငံရေးနေရာနီလန်းတစ်ခုတော့ရှိရပါမယ်လို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးကပြောသွားခဲ့ပါတယ်။ဂျာမနီနိုင်ငံမှာစတင်ချက်ပနေတဲ့ G7 ထိပ်သီးခုနှစ်နိုင်ငံရဲ့တနင်္လာနေ့ဆွေးနွေးပွဲကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကအွန်လိုင်းကနေပါဝင်တက်ရောက်ခဲ့ပါတယ်။ G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကယူကရိန်းကိုရည်ရှိအတွက်ထောက်ခံကူညီပေးဖို့ရှိပြီးအမေရိကန်ပြည်ထောင်စုကတော့ယူကရိန်းနိုင်ငံအတွက်ပြည်ပကနေဝင်ရင်ပြည့်အစင်းမြင့်ဒုံးစနစ်ဝယ်ယူတဲ့အစီအစဉ်ကိုကြေညာဖို့လှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုကရုရှားပေါ်ပိတ်ဆို့အရေးယူမှုအသစ်တွေကိုတနင်္လာနေ့ကကြေညာလိုက်သလို G7 လို့တည်ကြတဲ့ကမ္ဘာချမ်းသာဆုံးဒီမိုကရေစီခုနှစ်နိုင်ငံကလည်းရုရှားရဲ့စက်မှုနဲ့နည်းပညာကဏ္ဍကလိုအပ်နေတဲ့ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပါဝင်ပိတ်ဆို့အရေးယူမှုအသစ်တွေကိုချမှတ်လိုက်ကြပါတယ်။
VOA မြန်မာပိုင်းရဲ့ဂျွန်လ29ရက်တင်ဆက်နာနေညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညဘက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်။နောက်ပိုင်းအင်္ဂါနေ့မနေ့ VOA အစီအစဉ်တွေကိုတော့လှိုင်းတို24 40 51လှိုင်းလမ်းမီတာ190အပြင် kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။VOA အစီအစဉ်တွေကိုအကြံပေးခြင်းနဲ့ဆိုရင်တော့ bambies@voanews.com စီကိုစာရေးသားပေးပို့လို့ရပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမ။
This program has come to you from the Voice of America, Washington.